အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအာရှခီးစဉ်ဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်ကိုတောက်ရောက်နေချိန်မှာပဲအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကစီးလေးကျက်မှုလှုပ်ဆောင်လိုက်ပါတယ်။ဟိုင်နန်ပြည်နယ်တောင်ပိုင်းကချွန်းမှာရှိတဲ့တရုတ်အစိုးရရေကြောင်းလုံခြုံရေးစီမံခန့်ခွဲရေးဌာနကတော့ချက်တပရင်းနေကစတင်တဲ့ဒီစီးလေးကျက်မှုကိုတနင်္လာနေ့အထိဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်။အဲ့ဒီဒေတာတွေတခြားလေရင်တွေနဲ့တင်းမောတွေဝင်ခွင့်ကိုပိတ်ထားမယ်လို့ပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။တောင်တရုတ်ပင်လယ်ပြင်ဒေတာတစ်ခုလုံးနှီးပါကိုတရုတ်ကပိုင်ဆိုင်ကြောင်းကြေညာထားတာဖြစ်ပြီးအမေရိကန်ကတော့တောင်တရုတ်ပင်လယ်ပြင်ဒေတာရင်းနိုင်ငံတွေကြားဖြစ်ပွားနေတဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားမှုမှာဘယ်နိုင်ငံဘက်ကမှမလိုက်ပေမဲ့ဒီရေကြောင်းမှာလွတ်လပ်စွာသွားလာလှုပ်ဆောင်ခွင့်ရှိရမယ်လို့အခိုင်အမာပြောဆိုသလိုတရုတ်ထိန်းချုပ်ထားတဲ့ကျွန်းတွေနာကိုစစ်ရေရင်တွေမကြာခဏဆင်လွတ်လည်ရှိပါတယ်။တရုတ်ဘက်ကလည်းဒါဟာဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိုချိမ့်ချောက်တဲ့တမင်ရန်ဆမှုလို့ပြောပြီးကန့်ကွက်လည်ရှိပါတယ်။အဲ့ဒီဒေတာရင်းတန်နာချောက်တန်းတွေနဲ့ကျွန်းတွေမှာလူလုကျွန်းတွေဖန်တီးပြီးလင်းပြေးလန့်တဲ့တခြားစီးအခြေခံအဆောက်အုံတွေကိုတိဆောက်ပြီးသူပိုင်ဆိုင်ကြောင်းပြသခဲ့တာပါ။သမ္မတဘိုင်ဒန်တောင်ကိုရီးယားကိုရောက်လာတဲ့တောက်ကြနေမှာပဲ USS Ronald Reagan လင်းတင်သင်္ဘောကြီးနဲ့သူ့ရဲ့တိုက်ခိုက်ရေးအုပ်စုဟာဂျပန်နိုင်ငံယိုကိုဆုကစိတ်ကန်းကနေတောင်တရုတ်ပင်လယ်ပြင်တွင်ကင်းလှည့်ဖို့အတွက်ထွက်ခွာသွားတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုဆိုင်ရာတရုတ်နဲ့အငင်းပွားနေတဲ့နိုင်ငံတွေကဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်နဲ့တိုင်ဝမ်တို့ဖြစ်ပြီးဖိလစ်ပိုင်ကမ်းဆောင်တပ်ကတော့အမေရိကန်စစ်သင်္ဘောအခုလိုကင်းလှည့်တာကိုတရုတ်ကကျေနပ်မှာမဟုတ်ဘူးလို့ပြောပါတယ်။